ဒိုနီးရှားနိုင်ငံပါပူဝါဒေသမှာခွက်ထွက်ရေးသဘုံတွေနဲ့ပြန်လည်ပစ်ခတ်မှုတွင်အင်ဒိုနီးရှားစစ်ဘက်ကတူဦးသေဆုံးခဲ့တယ်လို့အင်ဒိုနီးရှားစစ်တပ်ကပြောပါတယ်။နယူးဇီလန်လေယာဉ်ပေါင်းတဦးကိုပြန်ပြီးဆွဲဖမ်းဆီးထားတယ်လို့ယူဆတဲ့နေရာအနီးမှာတိုက်ပွဲတွေဖြစ်ခဲ့တာလို့အင်ဒိုနီးရှားစစ်ဘက်ပြောကွင်းရသူဂျူလီယပ်စ်ဝီတိုဂျူဂျိုနိုကဂျကာတာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့ပါတယ
်
နယူးဇီလန်နိုင်ငံပိုင်ဆူဆူအဲလေကြောင်းပိုက်လော့ကိုကယ်တင်မှုလုပ်တဲ့စီးရီးအစီအစဉ်ရဲ့အစိပ်ပိုင်းဖြစ်ပါတယ်။နောက်ထပ်စီးရီးအစီအစဉ်တွေကိုကာကွယ်ဦးစီးချုပ်အမိန့်နဲ့ရှေ့ဆက်ပြီးတော့ဆောင်းတော်မှာဖြစ်ပါတယ်ဆိုပြီးတော့အင်ဒိုနီးရှားစစ်ဘက်ပြောကွင်းရသူကပြောသွားတာပါ။အခုနှစ်ဖေဖော်ဝါရီလအတွင်းကသဘုံတွေဖမ်းဆီးတာကိုခံခဲ့ရတဲ့လေယာဉ်ပိုက်လော့ကိုကယ်တင်မှုလုပ်တဲ့နေရာမှာရာသီဥတုအခြေအနေကအကြီးမားဆုံးအနှောက်အတားဖြစ်နေတယ်လို့လည်းသူကပြောပါတယ်။သဘုံဖွဲ့ဖြစ်တဲ့ဒီအနောက်ပိုင်းပပူဝဒေသလွတ်မြောက်ရေးတပ် TPNPB ရဲ့ပြောကွင်းရသူကတော့ဆွနီဘုံညှိနှိုင်းချက်ကိုအင်ဒိုနီးရှားဆူရဘက်ကတုံ့ပြန်မှုမရတဲ့နောက်စစ်ဖက်ပုဂ္ဂိုလ်ကိုကိုတပ်ပစ်လိုက်တယ်ဆိုပြီးတော့ဆော်ဘိုင်းကပြောခဲ့ပါတယ်။ဝေးလံခေါင်းတီးပြီးတော့သဘောအရင်းမြစ်ပေါ်ကျွေတဲ့ပပူဝဒေသမှာအင်ဒိုနီးရှားနိုင်ငံကနေပြီးတော့ခွဲထွက်ဖို့ပုံကန်လှူရှားမှုဟာဆယ်စုနှစ်တခုကြာဖြစ်နေတာပါ။ဒါမှမဟုတ်လည်းမကြာခင်နှစ်တွေအတွင်းမှာအစိုးရတပ်နဲ့သဘုံကြားမှာပြစ်ခတ်တွေပို့ပြီးတော့ပြင်းထန်လာတယ်လို့လေးလာသူတွေကသုံးသပ်ပြောဆိုကြပါတယ်။